တော်တာရှင်များရှင်အလောက်ခံခွင့်လန်းရှားပါတဲ့မြို့ပြတွေမကကျေးလက်ကလူငယ်တွေပါဖြိပအိမ်မက်တွေနဲ့နိုင်ငံရချားကိုထွက်ခွာလို့စီးပွားရှာလိုက်ကြတာဆယ်စုနှစ်တစ်ခုနှစ်ခုအတွင်းကျေးလက်တွေမှာလူငယ်တွေမရှိသလောက်ရှားပါသွားတဲ့အကြောင်းပြီးခဲ့တဲ့သတင်းဘက်ကတင်ပြခဲ့ပါတယ်လူဆိုတာရေကြီးရာမျက်နှာရာရှားကြစမြဲမှုအခုလိုမြန်မာပြည်သူတွေနေရက်ရွှေ့ပြောင်းစီးပွားရှာကြတာအဆန်းမဟုတ်ပါဘူးဒါပေမဲ့အဆန်းစစ်ရမှာကတော့ရွှေ့ပြောင်းစီးပွားရှာတဲ့အရက်တွေဟာသူတို့အတွက်တကယ်ပဲရေကြီးရာမျက်နှာရာဟုတ်ရဲ့လားဆိုတာပါပဲသူတို့အများစုဟာသူတို့သွားပြီးစီးပွားရှာမဲ့နေရာဟာရေကြီးသလားမျက်နှာသလားဆိုတာမပြောနဲ့ကိုတကယ်နေထိုင်လုပ်လို့ရမယ့်မြို့နာမည်ကိုတော့မသိသူများပါတယ်လို့ပြောပြသူကတော့စကိုင်းတိုင်းခင်ဦးမြို့နယ်မူတာကြီးရွာကဦးတန်းဆွေဦးဖြစ်ပါတယ
်အေးညီလေးမင်းသွားမှာဘယ်နိုင်ငံလဲဘာပြည်နယ်လဲဘာလောက်ရမှာလဲဈာကဘလောက်ရလဲဘာတခုမှမသိဘူးနောက်ပြီးသွားတဲ့ကလေးတွေကနိုင်ငံသားဘာသာစကားလည်းမတတ်ဘူးတော့ကိုဒုက္ခရောက်လာရင်တော့တန်ရုံကိုကျွန်တော်ဗမာပါဗျာကုညီပါလို့တောင်မှပြောနိုင်တဲ့အဆင်မရှိဘူးကိုတို့သွားတော့ဟာဟာမင်းတို့အသေးရဲတာကွာလို့ကျွန်တော်တချိန်ကပြောခဲ့တယ
်မိသားစုဝန်သားကိုကုညီဖြစ်တင်ပေးနိုင်ဖို့ထိုင်းသွားမယ်မလေးရှားသွားမယ်ဆိုတာလောက်သာသိတဲ့လူငယ်တွေဟာအဲ့ဒီနိုင်ငံတွေကိုရောက်တဲ့အခါသူတို့မျှော်လင့်သလိုဖြစ်ကြပါရဲ့လားရွာမှာကျန်ရစ်သူမိဘဆွေမျိုးတွေကရောကိုသားသမီးတွေနိုင်ငံရခြားရောက်ကုန်တဲ့အတွက်စီဘွားရဲ့အဆင်ပြေပြီးရက်ရွာစီပင်လာကြပါသလား
ညသားနဲ့ထိုင်းတို့မလေးတို့ပေါ့အဲ့မှာလဲတရဝင်းမဟုတ်တော့အလွဲချော်ရအများကြီးရှိတာပေါ့နော်မျက်နှာမှုတွေမော်ယူထုတ်ပြီးသွားတာမဟုတ်တော့လေထိုင်းမဲ့သွားတဲ့ဒီအများစုကအဆင်ပြေဘူးအိုဖြစ်အိုဖြစ်ပြီးကြတော့အိုကနေလည်းပေါ့နော်အဟိုရောက်ဒီရောက်တချို့ဆိုလို့ရှိရင်အေးကိုက်ပြီးတော့ပေးကြရတော့ရှိတယ်ဟုတ်လားဒေသအခြေအနေကတော့အဲ့ဒီလူသမားတွေလည်းဆုံးပါသွားရောအဲရွာတွေကပေါ့နော်ချော့ပြီးတော့ကြံတယ်လုံးဝတိုင်းမလို့လည်းမရှိဘူး။ဘွားတို့ဆိုင်ရွာဆိုလို့ရှိရင်ဆယ်ကြီးတွေစောက်လိုက်တယ်။ဆယ်ကြီးစောက်တော့ဒီချိုင်းချောင်းကြီးကရွာ500လောက်ပြီးကိုပြီးကကျဆိုက်ကျိုးစားတော့တယ်။ရွှေချင်းနဲ့ဗာညာပေါ့နော်။စီပွားရေးဖွံ့ဖြိုးခဲ့တယ်။ဆောင်းအဲ့ဆယ်စောက်လိုက်တဲ့အချိန်ကစပြီးတော့ရေရက်တက်သွားပြီးကြတာ။ခြေလည်းကျင်လို့မရတော့ဘူး။ဆိုက်ကျိုးရေးလည်းလုံးလို့မရတော့ဘူး။အော်သူတို့ဆယ်ကစီမံရေးလည်းအောင်မြင်တာမဟုတ်ဘူး။တိုးလည်းဘာမှစိုက်လို့မရဘူး။ရွာမှာချောင်းကြီးကော့သွားတာပဲပတ်တယ်။ဒီအစိုးရရဲ့စီမံရေးအလွဲတွေကြောင့်တဘာဝဂရဟစနစ်တွေပြည့်စည်သွားလို့ဆိုက်ရေးကျိုးရတဲ့ဒီကမဖြစ်တော့ဘူး။ကောင်းနေဖြစ်စေသို့ဖြစ်စေထွက်သွားတဲ့လူကတော့ထွက်သွားပြီ။နောက်ရွာမှာကြံခဲ့တဲ့လူတွေကတကြီးရွယ်အိုတို့လို့နောက်အရွယ်မရောက်သေးတဲ့ကလေးတွေလို့တို့ကျောင်းနေတုန်းကလေးတွေလို့သူတို့အတွက်ကြတော့လေဘယ်ဘက်ကမှမကောင်းဘူးပေါ့နော်
။ရင်းနှံချောင်းမြို့နယ်ချိုင်းရွာစာတိအလဲရန်ကျောင်းဆရာမဟောင်းဒေါ်ချစ်ချစ်ချိုင်းပြောပြခဲ့တာပါ။အဲ့လိုကိုနဲ့နီးစပ်ရာကိုလက်လန်းမီယာနိုင်ငံတွေကိုထွက်ရတဲ့မြန်မာလူငယ်တွေဟာနိုင်ငံရဲ့ချားကိုရောက်တဲ့အခါမှာပျော့ပျော့ရွှင်ရွှင်အလုပ်လုပ်ရပြီးအဆင်ပြေပြေနေထိုင်ရသလားဆိုတာကိုစကိုင်းတိုင်းခင်ဦးမြို့နယ်မူတာကျွော်ကနေမလေးရှားကိုသွားပြီးအလုပ်လုပ်ခဲ့တဲ့ကိုကျော်စိုးလှိုင်ကသူ့ဘဝအတွေ့အကြုံနဲ့ရှင်ပြီးပြောပြပါတယ
်။ခုကမှကအလုပ်ခွင့်ရနဲ့ပတ်သက်အများကြီးဆုံးရှုံးတာပေါ့နော်။ကိုရဲ့လွတ်လပ်ခွင့်ဆိုတဲ့အချိန်ကမရှိတော့ရှားပါဘူး။ကျွန်တော်တို့အချိန်ကမနက်ရှိခွဲကနေည7:00နာရီပေါ့နော်။ကျွန်တော်သမစားကြည်အဲဒီခါလေးလည်းအပြည့်ဝရရမှာယူရတခါလေးလည်းပြည့်ဝမရဘူးညဝါရှစ်ခွဲလောက်မှတစ်ချိန်စားတယ်ဆက်နှစ်ကြုံကျွန်တော်သိနေအဲ့ရပြန်လာကျွန်တော်အိတ်တယ်မနေ့အဲ့လိုမျိုးကောင်းလဲနေရတယ်ဒီများနိုင်ငံမှာတော့ကျွန်တော်တို့ရဲ့ဆရာကျောင်းရင်လည်းပြောလို့ရှိရင်မျက်ရည်တော်ကြတယ်မှာကျွန်တော်မျက်ရည်ကြကြနေပြောမှာပဲရဘယ်နိုင်ငံမှာပဲရောက်ရောက်ကုဗမာပြည်ရဲ့အရသာတော့တော့ကောင်းဘူးပေါ့နော်ကုဗမာပြည်ကိုအရန်လွှမ်းတယ်ဒုတိယကကျတော့ကိုရဲ့လာပါတော့ရက်စီရမျိုးတွေအရန်လာနေမိတို့ဖြေတွေများလာတော့အရန်လာနေ
စင်ကာပူမှာအိမ်အကူအလုပ်လုပ်ပြီးပြန်လာတဲ့ပြင်မနာမျိုးမှာနေထိုင်သူမတ်မေဇွန်ကလည်းနိုင်ငံရခြားမှာရှိနေစဉ်ခံစားမှုကိုအခုလိုပြောပြပါတယ
်တကယ်တမ်းကျတော့ဟိုမှာနေရတယ်ဆိုတာဒီမကောင်းဘူးဆိုလဲပြုစုပေးမဲ့လူမရှိဘူးဒုက္ခရောက်တဲ့တစ်ခုခုဖြစ်တယ်ဆိုရင်လည်းဟိုနွဲ့နွဲ့ထွေးထွေးမမီသားစုတွေပါလေအနည်းကမရှိဘူးတကယ်ချင်းတွေပါလေဆိုတာလေအမြဲတမ်းလာနိုင်ရတာမဟုတ်တဲ့ခါကျတော့တော်တော်လေးအထီးကျန်နေနေရတာလည်းမပြောကြအောင်ဘသူပဲဖြစ်ဖြစ်ဟိုရောက်ပြီးနိုင်ငံသားမှဆိုတာနဲ့ငါတို့ဘယ်အချိန်ပြန်လို့ရမလဲဆိုတဲ့ဟာကိုပဲလူတိုင်းစဉ်းစားနေရပဲပျော်ပျော်ကြီးနေနေတယ်ဆိုတဲ့လူမျိုးကတော့တော်တော်ပြည့်ပြည့်စုံစုံနေသားမျိုးနဲ့ကြောင်းတက်ပြီးတော့အလုံးလုံးတယ်ဆိုတဲ့နေသားမျိုးတွေပဲပျော်ရမှာပါဒီဟာတမျိုးအဆင်မပြေလို့သွားကြတဲ့လူတွေအကုန်လုံးကတော့မနေကြဘူးပုံမှန်လုံးလုံး၅သိန်းရလို့ဒီမှာ၃သိန်းရောက်ရတယ်ဆိုပျော်ပျော်ရွှင်ရွှင်နဲ့မြန်မာပြည်မှာပဲလှုပ်ချင်ရမှာပဲလေ
ကုကျော်စုလှိုင်တို့မတ်မေစွန်တို့လိုမြန်မာလူသမားတွေဟာအခက်အခဲမျိုးစုံနဲ့ရင်ဆိုင်အလုပ်လုပ်ကင်ပြီးပြန်လာပြီးတဲ့နောက်သူတို့ဘဝပြောင်းသွားသလားဆိုတာနဲ့ပတ်သက်ပြီးတော့လေဦးတန်းဆွေဦးကအခုလိုပြောပြပါသေးတယ်
ကျွန်တော်အတွေ့အကြုံအရပြောမယ်ဆိုလို့ရှိရင်အခုနိုင်ငံသားပြန်လာတဲ့ကလေးတွေကထိုက်တဲ့ငွေကြေးလေးတော့ရခဲ့ဘဝရက်တီလောက်တဲ့အထိတော့မရခဲ့ဘူးဘာလို့မဆိုကိုလှုပ်ခဲ့တဲ့ဟာကောင်းစီဖြစ်စီသိုးစီဖြစ်စီအတိတ်ကိုပြန်ပြီးတော့သတိရကြတယ်အခုတို့ကအတိတ်ကိုအတင်းကြီးပဲမြင့်ပြနေကြတယ်တို့လူအခွင့်ရတော်တော်ဆုံးရှုံးခဲ့ပုံရတယ်မြေကျွန်တော်ယူဆတယ်တရားမှာနှစ်ယောက်လောက်ကတော့ကြီးပွားသွားတယ်သူဘဝကြောင်းသွားတယ်ပေါ့ကျန်98ယောက်လောက်ဟာဒီတိုင်းမှာပဲကလေးတယောက်ဆိုလို့ရှိရင်ပျောက်သွားတယ်ဗျာတယောက်ကတော့အခုအချိန်ကြီးကသူကအကြစကားပြောမှဆိုယူသွားတယ်လို့ပဲပြောကြပါစို့သူကသူ့အခွင့်အရေးကိုဘယ်လောက်ထိဆုံးရှုံးနေလာခဲ့လဲမသိဘူ
းသူတို့ဟာရင်ဆိုင်ရတဲ့အခက်အခဲတွေအိမ်လွမ်းစိတ်တွေနဲ့မိခင်မျိုးကိုပြန်ရောက်လာကြပြီးနောက်မှာဘဝကိုဘလို့ဆက်ပြီးဖျက်တမ်းကြပါသလဲပြင်းမနာမှာနေထိုင်သူမမေစွန်ပြောပြတာကိုနားဆင်ကြည့်ပါ
နောက်ပိုင်းမှာကိုမိဘကိုထားခဲ့ရတယ်ကိုသားသမီးထားခဲ့ရတယ်ဒီဘာစုတွေထားပြီးသွားတာဘယ်သူမှတော့မသွားချင်ပါဘူး။ဒါပေမဲ့ဒီမှာကျတော့ဘလို့မှရက်တည်ဖို့ဟာမဖြစ်နိုင်ဘူး။စားစားတောက်တောက်နဲ့ပဲပြီးသွားတာမျိုးပဲဆိုတော့ပြန်သွားဖို့ပဲစဉ်းစားနေရတာ။ဘယ်တကယ်တော့မသွားချင်ဘူးဒီမှာဒီမှာပဲနေချင်တယ်
။အဲ့ဒီလိုအလွန်များလှတဲ့မြန်မာလူငယ်တွေအတိဒုက္ခရောက်နေကြပြီးမျက်ကွယ်ရောက်နေတဲ့သားသမီးတွေအတွက်မိဘတွေရဲ့တောကနဲ့ဆုတောင်းတန်တွေလျှော့ချနိုင်မှုနည်းလမ်းတွေကိုကိုယ်တိုင်ခံစားနေရသူတွေကိုယ်တိုင်ဝိုင်းစဉ်းစားပေးကြပါတယ်။တော့ချစ်ချစ်ချိုင်းစဉ်းစားမိတာကတော့ဒီလိုပါ
။ကျွားမလဲတွေရှိတယ်၊ဓာတ်တွေရှိတယ်၊နောက်ပလက်မြေတွေရှိတယ်၊နောက်တကြက်မြေတွေရှိတယ်။ဥမာစစ်ပင်ဆိုင်လို့မရဘူး၊ဝက်မွေးလို့ရတယ်။နောက်ဟိုပင်ဆိုင်လို့မရဘူး၊ဒီပင်ဆိုင်လို့ရတယ်ဆိုတော့ဆိုလေးတွေကိုစိုးရမယ်။နိုင်ငံတကာကတော့တတ်နိုင်ငံတတ်နိုင်ပါလိမ့်မယ
်။စိုက်ပျိုးရေးကိုအဓိကထားတဲ့နိုင်ငံဖြစ်တဲ့အတွက်စိုက်ပျိုးသီးနှံဈေးကွက်တည်ငြိမ်ရေးဟာဒီပြဿနာကိုဖြေရှင်းရမှာအရေးပါတဲ့အချက်တစ်ခုဖြစ်တယ်ဆိုတဲ့အကြောင်းကိုလည်းဦးတန်းဆွေဦးရဲ့ပြောစကားအရခန့်မှန်းနိုင်ပါတယ်။
ကိုကကျွန်တော်တို့ကသီးနှံကိုရအောင်စိုက်ပျိုးနိုင်တယ်ဈေးကွက်မတည်ငြိမ်ဘူးကျွန်တော်အိမ်တော်ဦးစီးကကျွန်တော်မှာဈေးကွက်မတည်ငြိမ်တော့ဈေးဝါးရေးအဆင်ပြေတဲ့အခါမှာကိုသားကိုမသွားခြင်းပဲနဲ့သွားခိုင်းရတဲ့သဘောမျိုးပေါ့ဟောဘာသူမဆိုဗျာမိသားစုအိုးမကွာအိမ်မကွာပေါ့တော့ဥမကွဲတိုက်မဲ့ပြတ်တော့နေရှင်ကြတာကြီးပဲ
ဆက်ယုံလုံယုံတွေကိုရန်ကုန်မာတဲ့စုပြုံမထားပဲတင့်တော်ရနယ်မြေဒေသတွေမှာဖြန့်ကျက်တည်ထောင်တဲ့နယ်ဆိုတဲ့အကြောင်းစဉ်းစားမိစေတာကတော့ပြင်မနာကအမတ်မေဇွန်ရဲ့ပြောပြချက်ကြောင့်ဖြစ်ပါတယ
်ဒီလိုဒီမှာဆိုရင်ဆက်ယုံလုံယုံတွေလည်းမရှိဘူးဆိုင်အောင်လုံးရောင်းမှန်းမာဒီမှာရှိတာထဲကျုပ်ပဲရှိရတဲ့ထဲကျုပ်ကလာတာ5 6တောင်ဘယ်လိုမှရက်တည်လို့မရဘူးအနည်းဆုံးတော့2သိန်းလောက်ရတယ်ဆိုရင်ဒီတန်းကလည်းပဲဆိုရက်တည်လို့ရတယ်ပေါ့
တကယ်တော့ဒီပြဿနာဟာအသက်မွေးမှုအစုံအလင်နဲ့ရှင်သန်ကြတဲ့မြန်မာနိုင်ငံအနှံ့အပြားကလူငယ်တွေနဲ့သူတို့မိသားစုတွေစီမှာတက်ရောက်နေတာဖြစ်တဲ့အတွက်ဖြည့်ရှင်းဖို့နီးလန်းဟာလည်းအမျိုးမျိုးဖုံဖုံရှိနေမှာဖြစ်ပါတယ်ဒါပေမဲ့နေထိုင်ရာဒေသမတူတဲ့သူတို့တွေပြောစကားရဲ့အခြေခံကတော့သူတို့နေထိုင်ရာကျေးလက်ဒေသအသီးသီးမှာလှုပ်ရှားအလုပ်တွေရှိနေမယ်ဆိုရင်ဒီပြဿနာဟာရာဂိုင်နှုန်းအတော်များများပြေလည်သွားမယ်ဆိုတာပဲဖြစ်ပါတယ်။ကျေးလက်ဖွံ့ဖြိုးရေးဆိုတဲ့ဝန်ကြီးဌာနကြီးရှိနေတယ်လို့ဝင်ရောက်ရင်းနှီးမြှုပ်နှံလို့တဲ့ပြည်ပလုပ်ငန်းရှင်တွေလည်းရှိနေတဲ့မြန်မာနိုင်ငံမှာကျေးလက်နေလူလူအတွက်အလုပ်အကင်ဖန်တီးပေးဖို့ဟာအလွန်အမင်းခက်ခဲမဲ့ကိစ္စမဖြစ်နိုင်ဘူးလို့တုံ့တန်နေသူတွေလည်းရှိနေပါတယ်။